မလေးရှားနိုင်ငံဆလန်ကောပြည်နယ်ကကလမ်မဲရူစေးကြီးမှာဖေဖော်ဝါရီ22ရက်နေ့မနက်ပိုင်းကဒီအထောက်ထားမဲ့မြန်မာနိုင်ငံသား930ဖမ်းဆီးခံခဲ့ရပါတယ်။မလေးအာဏာပိုင်တွေဟာအထောက်ထားမဲ့နေထိုင်တဲ့သူတွေကိုဒီရက်ပိုင်းအတွင်းမှာအဖမ်းဆီးတွေစက်တိုက်လုဆောင်နေတာပါ။တချို့ကဖမ်းဆီးခံရပြီးတော့အမှုစည်းဆိုင်နေရတဲ့အချိန်မှာပဲနေရက်ပြန်ပို့ဖို့ဖိအားပေးခံနေရတာတွေလည်းကြုံနေရတယ်လို့မြန်မာရေးဆောင်ရွက်နေသူတွေကပြောပါတယ်။ View သတင်းတောင်မဲ့အေးမာကအပြည့်စုံသတင်းပေးပို့ထားပါတယ်ရှင်။
မလေးရှားအာဏာပိုင်တွေကကလမ်းမဲရူဈေးကြီးကိုအော်ပရာစီစစ်ဆင်ရေးလုပ်ပြီးဝင်ရောက်စီးနင်းခဲ့ရမှာတော့မြန်မာနိုင်ငံသားတွေအစုအဝေးနဲ့ဖမ်းဆီးခံခဲ့ရပါတယ်။ဒီထဲမှာတရားမဝင်နိုင်ငံသားသား600ကျော်ကိုဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားက900ကျော်ပါဝင်ခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကမြန်မာရေးလှုပ်ရှားသူဦးစိုးထက်သိန်းက VOA ကိုပြောပါတယ
်။ကလမ်းမဲရူဈေးကိုဒါအော်ပရာစီစစ်ဆင်ရေးအနေနဲ့တော်ကအဲဒီ immigration အဖွဲ့အစည်းကနေပြီးတော့မှဝင်ရောက်ဖမ်းဆီးတဲ့ဖြစ်တင်ဖြစ်တာပေါ့ဆိုတော့လူရောက်ပေါင်း630ကိုတို့ထိန်းသိမ်းပြီးတော့မှအချက်အလက်စီစစ်တယ်ပေါ့နော်ဆိုတော့ဒီ630ထဲမှာမြန်မာ930ပါတယ်လို့ကျွန်တော်သိရတယ်မြန်မာ930ထဲမှာအများဖြင့်တော့ရိုဟင်ဂျာလူမျိုးတွေပါတာပေါ့နော်ဟုတ်ပါ
မလေးရှားမှာအဖမ်းဆီးတွေကနေ့စဉ်လိုဖြစ်နေပြီးဒီလပိုင်းတွေတွင်းမှာပဲမြန်မာနိုင်ငံသား2000တဲ့မနေဖမ်းဆီးခံနေရတယ်လို့လည်းပြောပါတယ်မြန်မာတွေဟာအမှုရင်ဆိုင်တဲ့ကာလမှာပဲနေရက်ပြန်ဖို့အတွက်ဖိအားပေးခံနေရတယ်လို့လည်းပြောပါတယ
်ပုံမှန်အားဖြင့်ဆိုရင်ကျွန်တော်ယမန်ကြီးတစ်ပတ်14ရက်ပေါ့နော်ယူထားတဲ့အချိန်ကဒါရုံးတင်ဖို့အတွက်ကိုဒါပြင်ဆင်အမှုတည်ဆောက်နေတယ်ပြီးတဲ့အခါရုံးတင်မယ်ရုံးတင်ပြီးတော့မှပြင်မှုထင်ရှားတယ်ဆိုရင်ထောင်ချမယ်ဒါပေါ့တရားမဝင်နေထိုင်မှုပေါ့နော်ပြီးတဲ့အခါကျတော့ထောင်ကနေလွှင့် immigration camp တွေကိုသွားရမယ်ပြီးတော့ကာယကရှင်ရဲ့သဘောဆန္ဒပုံမှန်မူတည်ပြီးတော့မှကျွန်တော်ပြန်မာပြီးပြန်ပို့မယ်ဒါမှမဟုတ်ဘူးဆိုရင်သူက camp ထဲမှာပဲဆက်နေမယ်ပေါ့ဒါလုပ်ငန်းရှင်တွေဖြစ်တယ်အခုကအဲ့ဒီလုပ်ငန်းရှင်တွေမှာဟိုးဆက်ပြီးရဲ့ချုံအောင်ခံထားရတဲ့အမှုတည်ဆောက်နေတဲ့အတိုင်းဒါကနေပြီးတော့မှကြားတဲ့အခါတွေအကုန်လုံးကြော်ပြီးတော့မှမြန်မာတန်ယုံနဲ့မလေးရှား immigration ကဒီသတင်းဖန်ခံလာတဲ့လူတွေကို14ရက်အတော်အတွင်းမှာမြန်မာပြည်ပြန်ပို့နိုင်မှုအတွက်ကိုအတင်းကျပ်ဖိအားပေးနေတာတွေလက်မှတ်လာထိုးခိုင်းတာတွေကျွန်တော်တို့ကြုံရပါတယ်ဗ
ျအခုဖမ်းဆီးခံရတဲ့လူ628ဦးထဲမှာအသက်18နှစ်ကနေ59နှစ်ကြားအမျိုးသားနဲ့အမျိုးသမီးတွေဖြစ်ကြတယ်လို့လည်းမလေးရှားအာဏာပိုင်တွေကသတင်းထုတ်ပြန်ခဲ့ပါတယ်မလေးရှားအာဏာပိုင်တွေကတော့ရှာလန်ပီနန်ကလန်ပူချွန်ကွာလာလန်ပူစတဲ့နေရာတွေကိုဇက်တိုက်ဝင်ရောက်ဖမ်းဆီးပြီးအစုလိုက်အပြုံလိုက်ဖမ်းဆီးနေရမှာမြန်မာတွေလည်းအများအပြားဖမ်းဆီးခံနေရတာပါမလေးရှားနယ်စပ်မှာလည်းကလေးတငယ်တွေအပါအဝင်မြန်မာတွေဖမ်းဆီးခံနေရပြီးသူတို့ကိုလည်းလဝကဥပဒေနဲ့အရေးယူပြီးတာနဲ့နေရက်ပြန်ပို့မယ်လို့လည်းပြောဆိုထားပါတယ်အခုဆိုရင်ဖမ်းဆီးခံရပြီးနေရက်ပြန်ပို့ခံရတဲ့အချိန်မှာမြန်မာနိုင်ငံမှာစစ်ဘုထမ်းရတဲ့အဖြစ်တွေကိုလည်းကြုံနေရပါတယ်မြန်မာနိုင်ငံကလူငယ်တွေဟာစစ်မှုထမ်းရမှာဆိုတဲ့အတွက်ကောအလောက်ကန်ရှာဖွေဖို့အတွက်ပါတရားမဝင်တဲ့ဤတွေနဲ့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံကိုသွားနေကြရမှာမလေးရှားမှာလည်းမြန်မာတွေအစုလိုက်အပြုံလိုက်အဖမ်းခံနေရတာဖြစ်ပါတယ်ရှင်